မြန်မာနိုင်ငံမှာစစ်ပွဲတွေဖြစ်နေချိန်မှာတိုင်းရင်းသားလက်နက်ကိုင်တွေကမူရစီဝါတွေထိုင်းနိုင်ငံအတွင်ပုံမှုထုတ်လုပ်ပေးဆောင်လာနေတယ်လို့ထိုင်းဖမောက်တရင်တဝက်ရှိသူဘူမှုကြီးကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံအတွင်မှာစစ်ပွဲတွေဖြစ်ပွားနေချိန်မှာတိုင်းရင်းသားလက်နက်ကိုင်တွေကမူရစီဝါများထိုင်းနိုင်ငံအတွင်ပုံမှုထုတ်လုပ်ပေးဆောင်လာတယ်ဆိုပြီးထိုင်းဖမောက်တရင်တာဝန်ရှိသူဗိုလ်မှူးကြီးကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒုတိယဗိုလ်မှူးကြီးမိချိုင်းနီဆလက်ကရှစ်လအတွင်းသိမ်းဆည်းရမိတဲ့စိတ်ကြွစည်းပြားစုစုပေါင်းပမာဏကဗန့်ငွေတန်ပေါင်း 2,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်းပြား150တန်းကျော်အထိတိုးလာတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အခုလိုဖမ်းမိတဲ့ပမာဏဟာထိုင်းမြောက်ပိုင်းချင်းမိုင်ချင်းရိုင်ဒေသအတွင်းမနစ်ခတဲ့အများဆုံးစံချိန်တင်ဖမ်းမိခဲ့တာလို့လဲဆိုပါရယ်အထူးသဖြင့်ရှမ်းပြည်နယ်အတွင်းတရုတ်နိုင်ငံနဲ့ထိစပ်နေတဲ့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာအများဆုံးထုတ်လုပ်နေတယ်လို့လဲဆိုပါရယ်ပြည်တွင်းစစ်အရှိန်မြင့်လာတာနဲ့အမျှမူရစေဝါရောင်းရတဲ့ငွေတွေနဲ့လက်နက်တွေဝယ်ယူနေကြပြီးအခုလိုမျိုးမူရစေဝါထုတ်လုပ်ရောင်းချမှုတွေမှာတရုတ်နိုင်ငံသားစီးပွားရေးသမားမူရကုံတွေတွေပါပါဝင်ပတ်သက်နေတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါရယ်အခုရပိုင်းတင်ပြုလုပ်ခဲ့တဲ့နိုင်ငံတော်အဆင့်ဝူရစေဝါနှိမ့်နှင်းရေးသတင်းစာရှင်းလင်းပွဲမှာဝူရစေဝါနှိမ့်နှင်းတားဆီးရေးဘုတ်ဖွဲ့ညွှန်ကြားရေးမှူးဒုတိယရဲမှူးချုပ်ကစ်တီရန်ဖတ်တာလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။တော့ဒီလိုနေနဲ့မန်ဖလူ KBI ที่กำหนดไว้ไปกว่าเท่าตัวนะครับ
ท้ายสุดยะเนี่ยมีเสวาหนีนี้โรงงานนี่ฮะโจมิ่นไปแล้วลงส่งนี่บาระตะเพ็ดก็เลยดีตาတွင်มุยเสวาฤตื่นตื้นลาหมู่ฤก็เลยปู่พี่ญาลาราโกตุยมาบาท้ายมุยหนีนี้บิโรอีเนี่ยเนเสร็จดีตาตะช่องထောက်လန်းရေးဒရုန်းယာဉ်တွေသုံးပြီးစုံစမ်းစစ်ဆေးနေတယ်လို့နေသားဆောင်တပ်ဖွဲ့ဝင်တွေကလည်းအင်အားတိုးပြီးတော့စောင့်ကြည့်စစ်ဆေးနေပါတယ်ကျွန်တော်တို့အဖွဲ့အစည်းပေါင်းစုံနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အတွက်အခုလိုမျိုးထိုင်းနိုင်ငံအတွင်းဝင်ရောက်လာနေတဲ့မူရစ်စေဝါတွေကိုဟန့်တားနိုင်ခဲ့တာပါဆိုပြီးပြောဆိုသွားခဲ့ပါတယ်။ထိုင်းမူရစ်စေဝါထိန်းချုပ်ရေးဘုတ်အဖွဲ့ NACC ကနေ2023ခုနှစ်အောက်တိုဘာလကနေ2024ခုနှစ်ဇွန်လအထိ6လအတွင်းထိုင်းနိုင်ငံအတွင်းမှာစိတ်ကြွဆေးပြားတန်း900ကျော်ဖမ်းမိခဲ့ကြောင်းဖမ်းမိတဲ့စိတ်ကြွဆေးပြားအများစုဟာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ထိုင်းမြောက်ပိုင်းကဖြစ်တယ်ဆိုပြီးဂျွန်လာကုံတုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။